ီတပတ်တော့မြန်မာလေယာဉ်ဖွံ့ဖြိုးရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆက်ဆက်တဲ့အကြောင်းအရာကိုပြောချင်ပါတယ်။ဒါပေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအကြောင်းကိုမပြောခင်မှာမြန်မာနိုင်ငံကနေပြည်ပကိုတင်ပို့နေတဲ့စံစည်းကွက်ရဲ့လက်ရှိအနေအထားနဲ့အလားအလာကိုအကျဉ်းသဘောလောက်နည်းနည်းပြောပါမယ်။ပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်မှာပြည်ပကိုတင်ပို့ခဲ့တဲ့စံတွေရဲ့60ရာခိုင်နှုန်းလောက်ကနေဆက်ကနေတရုတ်ကိုပို့တာဖြစ်ပြီးတော့35ရာခိုင်နှုန်းလောက်ကအဓိကဖောက်သည်ကြီးဖြစ်တဲ့အာဖရိကကိုပို့တာပါ။ကျန်တဲ့900ကိုင်နှုန်းလောက်ကစီးပွားရေးပိတ်ဆို့မှုတွေဖြေလျှော့ပြီးနောက်ပိုင်းမှာခွင်လန်းသစ်ဖြစ်ထွက်ပေါ်လာတဲ့ EU နိုင်ငံတွေနဲ့ဒီပြင်ဈေးကွက်တွေစီပို့တာဖြစ်ပါတယ်။အလားအလာကိုပြောရရင်တရုတ်ဈေးကွက်ကလက်ရှိအချိန်မှာဝယ်လိုအားကောင်းနေတယ်ဆိုပေမဲ့တရုတ်အစိုးရကဒီဈေးကွက်ကိုဘယ်အချိန်မှမတရားဝင်ခွင့်ပြုမယ်ဆိုတာမရေရာတဲ့ကိစ္စဖြစ်တယ်လို့တရုတ်ဈေးကွက်ရဲ့ဝယ်လိုအားကလည်းအကန့်အသတ်တစ်ခုအထိပဲရှိနေတာပါ။ဒီအတွက်မြန်မာနိုင်ငံအနေနဲ့ရေရှည်အကျိုးအတွက်လှုပ်တင်တာကပစ္စည်းကောင်းကိုဈေးကောင်းပေးဝယ်မယ် EU နဲ့အရှိအလေပိုင်းဈေးကွက်တွေကိုတွင်တွင်ကြဲကြဲထိုးဖောက်ဖို့ပါပဲလက်ရှိအချိန်မှာမြန်မာနိုင်ငံကနေပြည်ပကိုပို့နေတဲ့ဆန်တွေရဲ့90ရာခိုင်နှုန်းကျော်လောက်ကလည်းအရေးသွေးနှိမ့်တဲ့ဆန်တွေဖြစ်နေတဲ့အတွက်စိုက်သူရောရောင်းသူပါတိတ်ပြီးအကျိုးမများလှတယ်လို့တိုင်းပြည်စီးပွားရေးအတွက်လည်းတိတ်ပြီးအထောက်အကူမပြုလှဘူးလို့မကြာမီကထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မနှစ်ကနှစ်လည်လောက်မှစပြီး EU နိုင်ငံတော်တော်များများကမြန်မာကိုအခွန်တက်တာခွင့် GSP ပေးထားပြီးဖြစ်လို့မြန်မာနိုင်ငံကဆန်ကိုဝယ်ရင်သူတို့ဘက်ကကုန်တယ်တွေတဒန်းကိုဒေါ်လာ50ကျော်ကျော်လောက်အမြက်ပူလာတဲ့အတွက်မြန်မာဆန်ကိုဝယ်တဲ့ပမာဏကလည်းတစ်နှစ်အတွင်းမှာ၄ဆလောက်တက်လာပါတယ်။ဒါပေမဲ့ပမာဏကတော့နည်းနည်းကလေးပဲရှိနေပါသေးတယ်။ဒီတော့က EU နဲ့အရှိအလေပိုင်းဈေးကွက်တွေစီမြန်မာဆန်တွေကိုတွင်းတွင်းကြဲကြဲရောင်းနိုင်ဖို့ဆိုတာကဆန်ရဲ့အရေးသွေးကိုမြင့်မြင့်မာမာဖြစ်လာအောင်ရှင်းရှင်းပြောရရင်တော့စင်ရသားစားတဲ့ဆန်လောက်ပဲထုတ်နိုင်တာကနေတတိစားတဲ့ဆန်အဆင့်ရောက်အောင်ထုတ်လုပ်နိုင်ဖို့လိုပါတယ်ဒီလိုထုတ်လုပ်နိုင်ဖို့လိုအပ်တာတွေအများကြီးရှိတယ်ဆိုပေမဲ့ဒီအထဲမှာအရေးကြီးဆုံးတွေတဲကတစ်ခုကတော့ကြိတ်ခွဲထုတ်လုပ်တဲ့အပိုင်းဆန်ဆက်တွေရဲ့အခန်းကဏ္ဍပါပဲဒီနေရာမှာမြန်မာနိုင်ငံကဆန်ဆက်တွေရဲ့အနေအထားကိုနည်းနည်းလောက်ကြည့်ကြရအောင်ပါဆန်ဆက်ပေါင်း1000ကျွဲလောက်ရှိတဲ့အထဲမှာ1300ကျော်လောက်ကပဲအဆင့်မြင့်တဲ့ဆန်ဆက်တွေဖြစ်ပြီးတော့ဂျန်နာရီကဟာလာဆက်တာအဆင့်ပဲရှိကြတာပါအစင်းမြင့်ဆန်ဆက်1300ကျော်လောက်ဆိုတာကလည်းအရေးအသွေးရှိတဲ့ဆန်တွေကိုထုတ်လုပ်နိုင်တယ်ဆိုပေမဲ့အင်းနဲ့အားနဲ့လုံနိုင်တဲ့အပိုင်းမှာတော့အများကြီးလိုနေပါသေးတယ်ဒီဆက်ကြီးတွေဆိုတာကလည်းဆန်လုပ်ငန်းကိုအရင်ကတည်းကလှုပ်လာတဲ့သူတွေတည်ထားတာမဟုတ်ဘဲနဲ့ဒီပြင်စီးပွားရေးလုပ်ငန်းတွေမှာအရန်အောင်မြင်ပြီးမှဆန်လုပ်ငန်းနယ်ပယ်တဲကိုဝင်လာကြတဲ့တထေးကြီးတချို့တလေလောက်ကထောင်ထားကြတာပါဒီလိုနိုင်ငံတကာအဆင့်ဆန်ဆက်ကြီးတွေကိုတည်ကြဖို့ဆိုတာဒေါ်လာတန်းချီကုန်ကြမဲ့ကိစ္စဖြစ်နေတော့ပြည်တွင်းကဆန်သမားအများစုအနေနဲ့လက်ရှိအနေအထားအရဘလို့မှမတက်နိုင်ကြတဲ့ကိစ္စဖြစ်ပါတယ်။သူတို့တက်နိုင်တာကတော့အများဆုံး3000ကနေ3000လောက်ပဲကုန်မဲ့တန်90ကျဆက်တွေလောက်ပါပဲ။ဒီနေရာမှာပြည်ပရင်းနှီးမြှုပ်နှံမှုနဲ့ဆိုင်လာပါပြီ။မြမရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့လက်ရှိခွင့်ပြုချက်အရဆန်စပါးကြိတ်ခွဲတဲ့လုပ်ငန်းမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာခြင်းရင်လှုပ်ခြင်းရင်တရားရာဂိုင်းတို့အဖြစ်ခွင့်မပြုပါဘူး။မြမနိုင်ငံသားလုပ်ငန်းရှင်နဲ့ဖက်ဆက်လုပ်မှသာခွင့်ပြုတာဖြစ်ပါတယ်။ဒါအပြင်နောက်ထပ်ကန့်သတ်ချက်တစ်ခုကတော့ဖက်ဆက်ပဲလုပ်ရမယ့်အပြင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုအများဆုံး49ရာခိုင်နှုန်းအထိပဲပါဝင်ခွင့်ပေးထားတာဖြစ်ပါတယ်။ဒီတော့မြန်မာလုပ်ငန်းရှင်ဘက်ကအနည်းဆုံး57ရာခိုင်နှုန်းထည့်ဝင်ရမှာဖြစ်တဲ့အတွက်ဒေါ်လာတန်းချီတန်တဲ့ဆက်ကြီးတွေပေါ်ပေါက်ဖို့ရာမြန်မာဘက်ကအနည်းဆုံး 3,000 ကနေအထက်လောက်ထည့်နိုင်ဖို့လိုပါတယ်။ဒါပေမဲ့ဒီပမာဏဆိုတာကအထက်မှပြောခဲ့ပြီးသလိုဆန်လုပ်ငန်းကိုအရင်ကတည်းကလှုပ်လာတဲ့လုပ်ငန်းရှင်အများစုအနေနဲ့မတက်နိုင်ကြတဲ့အနေအထားပါပတ်စံတက်နိုင်တဲ့ဒီပြည်နယ်ပယ်ကလုပ်ငန်းရှင်ကြီးတွေကလည်းလက်တလုံးမှာဆန်လုပ်ငန်းနယ်ပယ်ထဲဝင်လာမဲ့အရေးအယောင်တော့မတွေ့ရသေးပါဘူးဒါကြောင့်ဒီနေရာမှာတိုက်တွန်းချင်တာကဆန်စပါးကြိတ်ခွဲတဲ့လုပ်ငန်းအတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုတရားရာဂိုင်းတို့အပြစ်မပေးကျင်သေးရင်တော့မှပဲပြည်ပလုပ်ငန်းရှင်နဲ့ပြည်တွင်းကလုပ်ငန်းရှင်တွေသူတို့ချင်းညှိနှိုင်းအဆင်ပြေမဲ့ပမာဏအချို့အစားနဲ့လွတ်လွတ်လပ်လပ်လုပ်ဖို့ကိုတော့ခွင့်ပြုပေးသင့်ပါတယ်ဆန်ဆက်လုပ်ငန်းမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှု49ရာခိုင်နှုန်းတည်းမပိုရဆိုတာမျိုးအချိုးအစားကိုအသေးလုံးမထားသင့်ပါဘူးဒီလိုခွင့်ပြုမထားလို့ပြည်တွင်းမှာအင်းနဲ့အားနဲ့လုံနိုင်တဲ့အစင်းမြင့်ဆန်ဆက်ကြီးတွေနည်းနေရင် EU နဲ့အရှိအလေပိုင်းဈေးကွက်တွေဘက်ကမြမဆန်ကိုဝယ်လိုအားတက်လာရင်တော့ကိုယ့်ဘက်ကသူတို့လိုချင်တဲ့ဆန်ကိုလုံလုံလောက်လောက်မထုတ်လုံနိုင်လို့ရောင်းစရာမရှိတဲ့အဖြစ်မျိုးကြုံရနိုင်ပါတယ်ဒီတော့ပြောချင်တာကဈေးကွက်ကတက်လာမဲ့အချိန်မှာကြိတ်ခွဲမှုအပိုင်းကပါတပါးတည်းနဲ့ဟန်ချက်ညီညီဖွံ့ဖြိုးထားဖို့လိုအပ်ပါတယ်ဒီအတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုဒ detect miagi, doce quimbu be de mare. Dana beta be tin share ugama to cook yoyano. Kababa a sin canza ya. Gamoria lumu, Yamate miagi de nangamara. Sansabalunga nebema, Nanganyaji nimunamu, Liza ligu ti shinibe me. Yamamaro, tinda mina nine, tongu tibe, shiba de. Gamoria garo, Sansabalunga duet. Nanganyaji nimunamu, free point be like that duet. Gane lao duema, the hundu tela gavare. Yamazoya nine, Gamoria ubamago, do you be a mean dambu, loware. Tasang dumia, a mean jejene, jeye woman lopu, loware. See why do damu, Yamau, punan javazi. Jesus de Mare, General Online Joma.